ဩစတြေးလျနိုင်ငံကပါလက်စတိုင်းကိစ္စရေးအတွက်ထက်လောင်းရန်ပုံငွေကိုဆိုင်းငံ့ထားမယ်လို့ဒီကနေ့ပဲပြောလိုက်တဲ့အတွက်ရန်ပုံငွေထည့်ဝင်မှုဆိုင်းငံ့ထားတဲ့နောက်ဆုံးနိုင်ငံတွေကနိုင်ဆုံးနိုင်ငံလည်းဖြစ်ပါတယ်။ဂါဇာကမ်းမြောက်ဒေသမှာရှိတဲ့ရွှေ့ပြောင်းဒုက္ခသည်တွေကိုအကူအညီပေးနိုင်မှုအတွက်ရန်ပုံငွေထည့်ဝင်မှုအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတကာကိုတိုက်တွန်းခဲ့ပြီးတဲ့နောက်နေ့မှာပဲအခုလိုကြေညာခဲ့တာပါ။ရန်ပုံငွေရဆိုင်းအတွက်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာအောက်တိုဘာလကအစ္စရေးနိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာမတ်စ်သွေးကြွတွေမှာဒရာဇင်နီးပါးဟာပါလက်စတိုင်းဒေသကကုလသမဂ္ဂကူညီကယ်ဆယ်ရေးအဖွဲ့ UNRWA ထဲမှာပါဝင်နေဆိုတဲ့ဆွဆွဲချက်တွေကြေကြေပြန့်ပြန့်နဲ့လှင်လှင်မြန်မြန်ပြီးပြည့်စုံတဲ့စုံစမ်းစစ်ဆေးမှုတွေကိုပြုလုပ်တင်တယ်လို့ဖော်ပြထားပါတယ် UNRWA အဖွဲ့ရဲ့ရန်ပုံငွေ60ရာခိုင်နှုန်းနီးပါးပါဝင်နေတဲ့ American Australia Britain Canada Finland Germany Italy Japan Netherlands နဲ့ Switzerland နိုင်ငံစတဲ့နိုင်ငံပေါင်း10နိုင်ငံကလည်းရန်ပုံငွေထောက်ပံ့မှုကိုဆိုင်းငံ့ထားပါသေးတယ်